ရခိုင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်နောက်ထပ်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးနဲ့ပတ်သက်တဲ့အစီအမံတွေအားနည်းနေတာကြောင့်စိုးရိမ်နေကြတဲ့အကြောင်းကိုပြောပြချင်ပါတယ်။ကျွန်မအင်တနာထုံးပါ။တိုက်ပွဲတွေကြောင့်ဒေသခံထောင်ပေါင်းချီထွက်ပြေးနေကြတဲ့ရခိုင်ပြည်နယ်မှာစားရေးတောက်ရေးနဲ့နေထိုင်စရာအခက်အခဲတွေကြုံနေရသလိုဒုက္ခသည်တွေတစ်နေ့တစ်ခြားပိုတိုးလာနေတဲ့အတွက်ကျန်းမာရေးအတွက်စိုးရိမ်စရာဖြစ်လာနေပါတယ်။စစ်ဆောင်ဒုက္ခသည်2000နီးပါးလောက်ရှိနေတဲ့အမ်းမြို့နယ်မှာဆိုရင်လေအစိုးရကဖွင့်ထားတဲ့ယာယီစခန်းတွေနဲ့ဘုံတို့ကြီးကျောင်းတွေမှာခိုလုံနေသူတွေဟာအရေးပေါ်အကူအညီတွေနဲ့ကျန်းမာရေးလိုအပ်ချက်တွေနဲ့ကြုံနေရတယ်လို့အကူအညီပေးနေသူတွေကပြောပါရယ်။အမ်းမြို့နယ်ပဲပုံဒုက္ခသည်စခန်းမှာဆိုရင်လေနောက်ထပ်ရောက်လာတဲ့ဒုက္ခသည်100နီးပါးလောက်အတွက်နေစရာမရှိတာကြောင့်မြေပြင်ပေါ်မှာပဲယာယီနေရာချထားပေးကြရတယ်လို့စခန်းတာဝန်ခံဦးတန်းချိုကပြောပါရယ်။ကိုဗစ်ကာလလည်းဖြစ်မိုးရာသီလည်းဖြစ်တဲ့အချိန်မျိုးမှာဒုက္ခသည်တွေပိုများလာတာကြောင့်ကျန်းမာရေးအတွက်စိုးရိမ်စရာဖြစ်လာနေတယ်လို့လည်းပြောပါရယ်
ကျွန်တော်တို့ကတော့စိုးရိမ်တာပေါ့အခုမိုးရာသီတိုင်ရဲ့နောက်လူဦးရေထူထပ်တာရဲ့ကျွန်တော်တို့မှဆိုရှိအခုဆိုအင်တာတွေကလည်းပဲလုံလောက်မှုအားနေတယ်ကျွန်တော်တို့ဝန်းရောကနောက်ပြီးတော့ပြည်လုံးတုတ်ကွေးရောရောကနောက်ဒီဒါအများဒီနေ့ဒီကျွန်တော်တို့ဒီကိုဗစ်ကိုလည်းပုံပြီးစူးရင်းနေရတာပေါ့ကျန်းမာရေးနဲ့ပတ်သက်လို့တပတ်ကိုတည်းကျင်းကျွန်တော်တို့စေယုံကဆရာမတွေလာပြီးတော့ကျန်းမာရေးစောင့်ဆောင်မှုတော့လုပ်ပေးပါတယ်အခုရပ်ပိုင်မှာတော့မိုးများတာရယ်သူတို့လည်းမလဲပတ်လည်းမသိဘူးအခုရပ်ပိုင်တော့လူရေတူလာတဲ့နောက်မှာစေယုံကကျန်းမာရေးစောင့်ဆောင်မှုဆိုတာရောက်မလာသေးဘူးအရင်ရက်တည်းကရောက်တယ်ဆိုကျွန်တော်တို့လည်းစိုးတော့စိုးရင်းနေပေါ့လူရေများတာဒါပေမဲ့ထိတ်လို့မနိုင်တဲ့အခါကျွန်တော်တို့လည်းဒီပဲစားပြီးလုပ်နေရတာပေါ့စခန်းမှာရှိရလို့စိုးရိမ်မှုလည်းရှိတယ်
လက်တလုံးမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်နဲ့ပတ်သက်တဲ့ကျန်းမာရေးအသိပညာပေးတာတွေလက်ကမ်းစာဆောင်ဖြန့်ဝေတာမျိုးတွေကိုတော့ကျန်းမာရေးတာဝန်ရှိသူတွေကဆောင်ရွက်နေတယ်လို့လည်းပြောပါရယ်။ဒီလိုကျန်းမာရေးအတွက်ကြိုတင်ကာကွယ်ဖို့ကြိုးပမ်းနေပေမဲ့လည်းဒုက္ခသည်တွေများလာနေတာနဲ့အများအခက်အခဲတွေလည်းရှိနေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကဒေါက်တာစိုးဝင်းပိုင်ကပြောပါရယ်
။ကျွန်တော်တို့ကတော့စစ်ပေးဆောင်စခန်းတစ်ခုဖြစ်လာတယ်ဆိုရင်သက်ဆိုင်ရာမြို့နယ်မှာရှိတဲ့မြို့နယ်ကျန်းမာရေးဦးစီးဌာနမှဒီကအဲ့ဒီမြို့နယ်မှာရှိတဲ့သက်ဆိုင်ရာဌာနပိုင်းတွေပေါ့အထွေထွေအချို့ကြီးတို့တခြားရဲတို့မိသက်တို့အဲ့လိုမျိုးတွေနဲ့ပူးပေါင်းပြီးတော့ကျန်းမာရေးဆောင်ရွက်မှုလုပ်ငန်းမှာတော့ပါဝင်ဆောင်ရွက်ပေးတယ်ပေါ့ကွလူတွေတအားများတဲ့နေရာလူနေရာလည်းမရှိတဲ့နေရာမှာတော့ဆရာတို့ကတယောက်နဲ့တယောက်ဝိုးကွက်ကွက်နေရမယ်လို့ဆရာတို့ကျန်းမာရေးအသိပညာပေးပေမဲ့အနေအထားအရသူတို့မနေနိုင်ဘူးပေါ့နော်ဒါရီတော့ဆရာတို့ဆောင်းလန်းနိုင်မဲ့ကြုံတွေ့နေရတဲ့နေရာတွေလည်းရှိကောင်းရှိမှာပေါ့အဲ့တော့ဆရာတို့ကတော့ကျမရဲ့အသိပညာပေးတဲ့လုပ်ငန်းတို့နော်နေမကောင်းရင်ဟိုတပတ်မှ2ချိန်အနည်းဆုံး2ချိန်ပေါ့2ချိန်တော့ကျမရဲ့စေကံဖွင့်ပေးတာတို့ရောဂါတန်နေရရှိတဲ့လူတွေဆိုရင်ဆော့ဆော့ပြစီစေုံစေကံပို့တာတို့ဒီလောက်လုပ်ပေးနေတယ်ပေါ့နော
်ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံတွေစားနပ်ရိက္ခာပြတ်လတ်မှုနဲ့အိုအိမ်ဆွန့်ခွာရတဲ့အခြေအနေတွေပိုဆိုးလာမှာကိုစိုးရိမ်ပူပန်ချောင်းနဲ့အရေးပေါ်အကူအညီတွေပေးနိုင်အောင်ခွင့်ပြုဖို့လည်းနိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့20ကမနေ့တုန်းကပဲပူတွေးကြေညာချက်တစ်စောင်ကိုထုတ်ပြန်တိုက်တွန်းခဲ့ပါတယ်။လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကလည်းရခိုင်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေကြောင့်ဒေသခံတွေထိခိုက်ဒေကျမှုတွေနဲ့အိုအိမ်ဆွန့်ခွာရတဲ့အခြေအနေတွေကြုံနေရတာကြောင့်အမြန်ဆုံးအပြစ်ခတ်ရက်စဲဖို့နဲ့တပ်မတော်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအဆုံးသတ်ဖို့ကိုမနေ့တုန်းကပဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူ့အခွင့်အရေးကောင်စီညီလာခံမှတိုက်တွန်းထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။